မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမိုးအပြင်းထန်ရွာပြီးတော့မြေပြိုလာကြောင်းသေဆုံးသူအယောက်60ကျော်ရှိသွားပါပြီ။သေဆုံးသူတွေကိုရောအသက်မသေးကျန်ရနေနိုင်သူတွေကိုပါရှာဖွေကယ်ဆယ်ရေးဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ကြအပြင်ထပ်ပြီးတော့မြေပြိုကြမယ်အလားအလာရှိနိုင်မရှိနိုင်ဆိုတာကိုလည်းစမ်းသပ်စစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်။
ပင်လယ်ပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ရှင်ကြောင့်မြန်မာနိုင်ငံတဝက်မှာမိုးပြင်းထန်ရွာပြီးမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမြေပြိုပြီးတော့လူသေဆုံးတာတွေရှိထားတာပါ။တေဆုံးသူအများစုကမွန်ပြည်နယ်ပေါင်မြို့နယ်တဲပြီကုန်းကြီးရွာမှာတောင်ပြိုကျတဲ့ဖြစ်စဉ်တွင်တေဆုံးခဲ့ကြရသူတွေဖြစ်ပါတယ်။တဲပြီကုန်းကြီးရွာမှာရှာဖွေကယ်ဆယ်ရေးလုပ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားမှုဦးသိန်းထွန်းကအခုလိုပြောပါတယ်။
အခုကျွန်တော်တို့စဖြစ်တဲ့ချိန်နဲ့အခုဆက်ရတဲ့အလောင်း62လောင်းရပြီ။အခုကျွန်တော်တို့အခုတပ်ဖွဲ့ဝင်က140ပေါ့။အပိုင်း3ပိုင်းခွဲပြီးတော့လုပ်နေကြတာပေါ့။သူကမြေအပြော့လို့ဆိုတော့ကားကြီးဝင်လို့မရဘူးခင်ဗျာ။မြေပြော့နေလို့ဆိုတော့ကျွန်တော်တို့လူနဲ့ပဲဟိုဘာပေါ့ဒီပစ္စည်းကလေးတွေကိုလူနဲ့ပဲတယ်ပြီးတော့တုတ်နေတယ်။လုံးပြီးတော့ဗနက်ပြန်မှာတော့ကျွန်တော်တို့ကဟိုကျောက်ထဲတွေကြားရင်ကားကြီးဆွဲတဲ့ကားကြီးနဲ့ကျွန်တော်ဆွဲထုတ်ပါ။အဲဒီမှာရှိတဲ့ကားပြက်တွေအခုတော့လူတွေရတယ်တော့ရှာတယ်။အခုတော့လူတော့တော်တော်နေသေးတော့ပါ။အောက်မှာမတွေ့တော့ဖြစ်သွားပါပြီ။
မြေပြိုကျတဲ့တဲပြီကုန်းကြီးရွာကတောင်ကျောထပ်ပြီးပြိုကျနိုင်တဲ့အခြေအနေရှိမရှိကိုတော့ပညာရှင်တွေနဲ့စုံစမ်းစစ်ဆေးမယ်လို့ဦးသိန်းထွန်းကစက်ပြောပါရယ်
။အခုကျွန်တော်တို့မိသက်ကအဲ drone ပေါ့ကျွန်တော်တို့မှာပါတဲ့ drone နဲ့အပေါ်ကိုရိုက်လိုက်တဲ့ခါကျတော့ဒီ drone ရဲ့အပေါ်ကတော့ကျွန်တော်တို့ဒီဟိုလူသွားလမ်းကြောင်းသလားဒီထပ်ပြီးတော့အဲ့လားဆိုကျွန်တော်တို့အနည်းကတော့ဟို drone နဲ့ဆင်းရိုက်ထားတဲ့အနေအထားတွေကတော့အဲ့လိုပေါ့။မြခင်စင်းနေမှာလမ်းလျှောက်တဲ့အရှာလူတွေတွေ့ရပါဘူး။ဒါတော့ကျွန်တော်တို့သုတမကြီးလည်းကျွန်တော်တို့ဓာကြီးကိုသတင်းပို့ထားပါဘူး။ဒါတော့ကဲဆိုဓာကဘာလဲပြန်မှာစီဝေးပို့ပြီးတော့မှဟိုဘူမိပေရာပညာရှင်တွေနဲ့သေးသေးဆက်ပြီးတော့စုံစမ်းပါပါခင်ဗျာ
။မွန်ပြည်နယ်ပြင်တင်းလိုက်တိုင်းဒေသကြီးအပိုင်းဖြစ်တဲ့ရေမြို့မှာလည်းရေကြီးရှန်နာကြီးရှိခဲ့ပြီးရေမြို့နဲ့တဝဲမြို့ကြမှာတောင်ပြိုကျတာကြီးလည်းရှိခဲ့ပါတယ်။ရေတဝဲလမ်းပိုင်းမလွဲတောင်မှာမြေပြိုကျတာကြောင့်တေဆုံးသူ2လောင်းကိုဒီနေ့တွေ့ရှိခဲ့တယ်လို့ရေမြို့နယ်လူမှုကျိုးဆောင်အဖွဲ့အတွင်းမှဦးအောင်နိုင်ဝင်းကအခြေအနေကိုရှင်းပြပါဗျာ။
ဖြစ်တာကတဲရနေ့ဖြစ်တာဗျတဲရနေ့နေခင်းမှာဖြစ်တာအလောင်းကဒီနေ့မှာတွေ့တာလွဲတော့ကျွန်တော်တို့တဝဲအပိုင်းဒီနေ့တိုင်းဒီကိစ္စတွေကတို့ရေးတဝဲကားလမ်းဘိုင်းတိုင်းကိုဆက်ကိုမှာတောင်ပြိုကျပြီးတော့ပြုတ်ကျသွားတာရေးဦးပါနှစ်ဦးကပြေတယ်နှစ်ဦးကပြည့်ရှင်တယ်
ပင်ကပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းကတော့အိန္ဒိယကန်ဝင်ရံကိုဖြတ်တန်းဝင်ရောက်သွားပြီးဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်သွားပြီးဖြစ်တဲ့အတွက်မွန်ပြည်နယ်နဲ့တင်းလိုက်တိုင်းတို့မှာမိုးရွာတာတော့လျော့သွားပါပြီ။တောင်ပြိုကျတာကတော့အချိန်တိုအတွင်းမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မှုကသုံးသပ်ပါတယ
်။မိုးကအချိန်တိုလေးအတွင်းမှာပေါ့ဒီအညောင်များရသူအရှိရလဲဒီမိုးကသက်တိုက်ရွာထားတာပေါ့နော်ရွာထားတဲ့အနေအထားမျိုးလေးရှိတယ်။အဲ့ဒီအတွက်ကြောင့်လို့ဒီအကြောင်းပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ဒီပေါ့ဒီတက်နေတဲ့ဥစ္စာဒီတက်နေတဲ့အချိန်နဲ့ရာလီရဲ့လည်းတကြောင်ပေါ့နော်အဲ့ဒီအတွက်ကြောင့်လို့ကျွန်တော်တို့ကအဓိကတော့ဟိုပင်လယ်ပြင်မှာရေအတောင်ခံနေကြီးညောင်းကြီးချက်ချင်းမဆယ်တော့နောက်တစ်ခုကတော့အဓိကဖြစ်တာတော့ဒီအချိန်တိုလေးတွေမှာမိုးအမြောင်များရောလဲလို့ပေါ့နော်အဲ့ဒီအတွက်ကြောင့်လို့ဖြစ်တော့ပေါ့နော်ဟုတ်ကဲ့
လက်ရှိအချိန်မှာတော့မွန်ပြည်နယ်၊ကရင်ပြည်နယ်၊တင်းလိုက်တိုင်းဒေသကြီးနဲ့ပဲခူးတိုင်းတို့မှာရေကြီးရှန်နာတွေဖြစ်ပေါ်နေပြီးရေဘေးသင့်ပြည်သူ9000ကျော်ရှိနေပြီဖြစ်ပါတယ်။ရေဘေးသင့်နေရာတွေကိုဒုတမရဦးဟင်ရီဘန်တီယူသွားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုကွင်းစင်ကြည့်ရှုခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေကလည်းတဘာဝဘေးစီမံကုတ်ကဲအဖွဲ့တွေဖွဲ့စည်းထားပြီးရေဘေးသင့်ပြည်သူတွေကိုစားနပ်ရိက္ခာနဲ့ဆေးဝါးတွေကိုပေးပို့နေတယ်လို့အများပြည်သူကလည်းအကူအညီပေးနေကြပါတယ်ခင်ဗျာ။